2023ခုနှစ်မှာစစ်အာဏာသိမ်းပြီးနောက်ချင်းပြည်နယ်ထဲမှာစစ်အာဏာသိမ်းမှုကိုဆက်ညင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိလာပြီးနောက်မှာချင်းလက်နက်ကင်အဖွဲ့တွေနိုင်ငံရေးပါတီတွေစုပေါင်းပြီးဂျားကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC ကိုဖွဲ့စည်းခဲ့ကြပါတယ်။ဖွဲ့စည်းမှုတစ်နှစ်ပြည့်အစည်းအဝေးလုပ်ခဲ့ပြီးချင်းပြည်တော်ဖော်ဆောင်ရေးအတွက်ဆုံးဖြတ်ခဲ့ကြတယ်လို့ ICNCC ရဲ့ပြောရေးဆိုခွင့်ရှိသူမိုင်းမိုင်ကပြောပါတယ
်။နိုင်ငံရေးအရချင်းမျိုးသားချင်းမှာလက်ရှိအမြင့်ဆုံးဖြစ်တဲ့CNCC ရဲ့လုံဆောင်ချက်ပြီးပို့တင်ပြပေးချင်တာလည်းဖြစ်တယ်။နောက်အနာဂတ်မှာလည်းဒီနိုင်ငံကြီးအရချင်းပြည်ထောင်ဒီထောင်ရေးချက်လို့ဖြတ်ပြီးတော့လုံဆောင်တော်မှုရှိတယ်ဆိုတော့ကျွန်တော်ချပြချင်တာလည်းဖြစ်ပါတယ်။အဓိကကတော့ဒီချင်းမျိုးသားချင်းပြည်ထောင်တိဆောက်ရေးအတွက်ကိုကျွန်တော်တို့ all inclusive ဖြစ်တဲ့ process မျိုးကိုကျွန်တော်တို့ပေါ်ဆောင်တော်ဖို့ကြိုးစားနေတာဖြစ်တယ်။အဓိကအဖြစ်တော့ကျွန်တော်တို့ဒီတူတူထူတဲ့လုံကလည်းထောက်ခံအပေးတယ်။နောက်အခု solution လည်းဒီဒေါ်လာရင်းအားစုရောစုဖွဲ့မှုစသဖြင့်အာအများကြီးရှိကြတဲ့အခါမှာဒီအတီးတီးတော့တော်လိုင်းအားစုပြီးအလုံးစောင်းစီးပြီးတော့မှပေါ်ဆောင်တဲ့ platform တစ်ခုနဲ့ process ကိုကျွန်တော်တို့ဖန်တီးသွားဖို့ကြိုးစားနေတာဖြစ်တယ်ပေါ့နော်။ဒါကတော့ဒီထောင်ရမလို့ဆိုတာကတော့တာဝန်ရတဲ့ stakeholder တွေအလုံးနဲ့ဒီလိုကြီးနိုင်တဲ့ function ချက်ပေါ်မှာပြီးကြည့်တော့မယ်ဖြစ်ပါလေ
။မကြမီကာလအတွင်းချင်းပရိညင်နဲ့ချင်းလန်အစိုးရပေါ်ပေါက်လာနိုင်ရေးတို့အတွက်ဆက်ဆက်တက်ဆိုင်တဲ့အစုအဖွဲ့အသီးသီးနဲ့ပေါင်းစပ်ညှိနှိုင်းပြီးအကောင့်ထဲဖို့ဆောင်ရွက်သွားမယ်လို့ဧပြီလ14ရက်နေ့နေဆွဲနဲ့ ICNCC ကထုတ်ပြန်ကြေညာထားပါတယ်။ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်အောင်စုကိုဥတည်ထားတယ်လို့ကောင်စီအဖွဲ့မှပါဝင်တဲ့မင်းသက်ချင်းကာကွယ်ရေး CDF ပြန်ကြားရေးတာဝန်ခံဆလိုင်းရောမန်ကအခုလိုပြောပါတယ
်။အကုန်လုံးကတော့ဒီနိုင်ငံရေးအသီးပုံမင်းလာရောနိုင်ငံရေးချက်ချင်းချင်းရောတိုက်ပွဲရရောပြီးကြတဲ့ဥပဒေစင်စရာနဲ့ဖြစ်တော်တော့ကောင်း NLD ကျရတဲ့ချက်သာပုံစံဖြစ်တော့မှာမဟုတ်ဘူး။ Federal Citizen ပေါ့နော်။ Federal မူပေါင်း Federal အခြေအနေတွေနှာကြီးပါတဲ့နိုင်ငံရေးနဲ့ကြံစကြမှတင်နေ။ဒီကြတာတစ်ခုကတော့ဒေါ်လာရဲ့အလွန်ထက်မှာအကုန်လုံးကတော့ Federal ပုံစံပါတဲ့ဟာပဲကြွားမှာတော့တရားလဲ။ဖက်ဒရယ်ဖက်ဒရယ်ဖြစ်နေတဲ့ကိုချင်းပြည်တူနေအလုံးနေနဲ့လားနုနယ်စုချေခံမလားပထဝီဒေသအခြေခံမလားဆိုတော့စောင့်ကြည့်ရမယ်လို့ထင်ပါတယ
်ချင်းပြည်နယ်မြို့နယ်အားလုံးကလို့မှစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိနေကြပါတယ်ငွေဦးတော်လိုင်းရေးနဲ့အတူချင်းလူငယ်တွေအမျိုးသားရေးအခမ်းကဏ္ဍမှာပုံပြီးတက်ကြွလာကြတယ်လို့ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့မှပါဝင်တဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစာအုပ်ကလင်ကပြောပါတယ
်အခုအဓိကမြို့တော်လိုင်းမျိုးကိုဥဆောင်နေတဲ့လူကြီးကလူငယ်တွေဖြစ်ပါတယ်အဲ့ဒီလူငယ်တွေကစစ်တပ်အနာပြန်မသိချင်းကြတဲ့အနေနဲ့ဆက်ပြီးတော့နိုင်ငံကြီးမြေချမှုတွေကိုရှိလာကြတယ်အဲဒီ NRG USDP အချင်းရတဲ့ထက်မှာသူတို့လူချင်းတွေအတိုင်းသာချီအမြင့်တကူကြီးမရခဲ့တာရှိတယ်လို့အဲဒီသူတို့မျိုးတဲ့ချက်အတိုင်းသူမပေါ်လာခဲ့တဲ့အရာကြီးလည်းများကြီးရှိတယ်အဲ့ဒါတော့မလို့ပဲသူမျိုးတွေကဒီလိုကြီးလဲသူတို့ကပို့ပြီးတော့အမျိုးသားကြီးစိတ်ကဒီထက်ပါလာလို့ကျွန်တော်တွေ့ရတယ်
မြန်မာတမိုင်းမှာလွတ်လပ်ရေးရပြီးနောက်ပိုင်းဥနုအစိုးရလက်ထက်မှာပြည်နယ်နဲ့အတိုင်းတွေခွဲပေးချိန်တုန်းကချင်းနိုင်ငံရေးသမားတချို့ကချင်းပြည်နယ်အဖြစ်သတ်မှတ်တာကိုလက်မခံခဲ့ကြပါဘူး။အဲ့ဒီလိုအခြေအနေကနေချင်းပရိညင်နဲ့ချင်းပြည်တော်အစိုးရပေါ်ပေါက်လာနိုင်ရေးအတွက်ဥတည်ဆောင်ရွက်လာတဲ့အပေါ်စာအုပ်ကလင်ကအခုလိုဆက်ပြောပါရစေ။
ကျွန်တော်တို့ချင်းနိုင်ငံရေးသမားတချို့က independence ရခါစားတော့အမျိုးမျိုးနိုင်ငံရေးအသိဉာဏ်စိတ်မရှိချင်ပါတဲ့ချင်းနိုင်ငံတော်မျိုးလို့အခုချိန်မှာ solution ကျွန်တော်တို့သဆမမတ်တဲ့ return system နဲ့လူချင်းတဲ့အကြောင်းကျွန်တော်တို့တောင်းဆိုပြီးတော့ကျွန်တော်ကပါလာချင်ဖြစ်တယ်တကယ်တမ်း solution အနေဝင်အနာမသိခင်ကလေးရမျိုးချင်းလေးကဖက်ဒရယ်ပြည်ထောင်စုအစိုးရကိုပြည်ထောင်စုအစိုးရကိုလူချင်းခဲ့လို့နေဝင်အနာသိမ်းတာနဲ့ကျွန်တော်ချင်းတော်ကြီးကလည်းပေါ်ပေါက်လာခဲ့တယ်။ဒီချိန်မှာစစ်တပ်အနာပြန်သိမ်းတဲ့ချိန်မှာလည်းကျွန်တော်ဖက်ဒရယ်လမ်းကြောင်းကိုဦးတည်ပြီးတော့တော်လိုင်းကြီးပြန်လည်ရှင်းနေရတာဖြစ်တယ်
ICNCC ရဲ့ရည်မှန်းချက်ဖြစ်တဲ့ချင်းပြည်တော်တိဆောက်ရေးရည်မှန်းချက်အကောင့်ထဲဖော်ဆောင်ရင်ဖြစ်မဖြစ်ဆိုတာကိုတော့ပြောဖို့စိုးသေးတယ်လို့တခြားချင်းတပ်ပေါင်းစုအဖွဲ့တစ်ခုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီချင်းလန် Joint Defense Committee CJDC တာဝန်ရှိသူကပြောပါရယ်ချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့တွေမှာချင်းမျိုးသားတပ်ဦး CNF 2020ခုနှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဒေသအသီးသီးကချင်းကာကွယ်ရေးလက်နက်ကိုင်အင်အားစုတွေမျိုးဥတော်လိုင်းရင်မှာပါဝင်ခဲ့တဲ့တပိတ်ကိုယ်စားလှယ်တွေ CDM ကိုယ်စားလှယ်တွေအမျိုးသမီးကိုယ်စားလှယ်တွေပါဝင်ပါတယ် ICNCC ထုတ်ပြန်ချက်မှာစစ်အာဏာရှင်စနစ်ချုပ်ငင်းရေး Federal Democracy ပြည်ထောင်စုပေါ်ထွန်းရေးနဲ့ချင်းပြည်တော်တိဆောက်ရေးဆိုတဲ့ရည်မှန်းချက်တွေပါဝင်ပါတယ်ခင်ဗျာ